ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒဏ်ဆွဆွဝဝခံစားနေရတဲ့အိန္ဒိယနိုင်ငံမှာဒီယောဂါအတွက် 2-DOC-D glucose လို့ခေါ်တဲ့ဆေးသစ်တစ်မျိုးကိုတောက်ကြံလေးကအရေးပေါ်သုံးဆွဲခွင့်ပေးလိုက်ပါပြီ
based on the successful phase 3 clinical trial DCGI
လူနဲ့ဆန်းသက်ဆစ်ဆေးရမှာအောင်မြင်မှုရှိခဲ့တဲ့အတွက်အိန္ဒိယအစိုးရရဲ့အထွေထွေဆေးဝါးထိန်းချုပ်ရေးဆိုင်ရာ DCGI ဌာနကမေလပထမပတ်ထဲမှာပဲဒီဆေးကိုအရေးပေါ်သုံးဆွဲခွင့်ပြုလိုက်ပါတယ်။ဒါကြောင့်အခုဆိုကိုဗစ်လူနာတွေအတွက်ဈေးကွက်ထဲကိုတင်ပို့ဖို့လုပ်နေပါပြီလို့အိန္ဒိယအစိုးရကာကွယ်ရေးသုတေသနဆိုင်ရာနျူကလ িয়ার ဆေးသိပ္ပံဌာနကသုတေသနပညာရှင်အန်နက်နာရယန်ဘတ်ကပြောသွားတာပါ။လူနဲ့ဆန့်တက်မှုတွေအရဒီဆေးဟာဆေးရုံတက်နေရတဲ့ကိုဗစ်လူနာတွေနလန်ထူလာစေဖို့အတွက်အထောက်အကူပေးတဲ့အပြင်အသက်ရှူဆက်အောက်ဆီဂျင်ဘူးပေါ်မိခိုနေရမှုရော့ပါအောင်လဲလုပ်ပေးနိုင်တာတွေ့ရပါတယ်ဒီဆေးကိုအိန္ဒိယအစိုးရကာကွယ်ရေးသုတေသနဌာနနဲ့ဖွံ့ဖြိုးရေးအဖွဲ့နဲ့ Hyderabad အခြေစိုက် Dr. Reddy ဓာတ်ခွဲကန်းကုမ္ပဏီ Limited တို့ပူးတွဲပြီးထုတ်လုပ်တာဖြစ်ပါတယ်အိန္ဒိယဟာကမ္ဘာမှာအကြီးဆုံးကာကွယ်ဆေးထုတ်လုပ်တဲ့နိုင်ငံတစ်ခုဖြစ်ပေမဲ့အခု COVID-19 တကြော့ပြန်ကူးစက်မှုဒဏ်ကြောင့်ဆေးထုတ်လုပ်မှုတွေမနိုင်မနှင်းဖြစ်နေရတာပါလူပေါင်းတန်း 1400 ကျော်ရှိတဲ့အိန္ဒိယမှာဆေးဘက်လက်အောင်နှစ်ကြိမ်ဆေးထိုးပြီးသူပေါင်းက1000000ပဲရှိနေသေးတာဖြစ်ပါတယ်